အခုလိုကုလသမဂ္ဂလူ့ခွင့်ရေးထူကိုစလဲမစ္စတာကင်တာနာရဲ့၅ရက်ကြာခီးစဉ်အတွင်းဒီကနေ့မှာအင်းစိန်ထောင်ကိုသွားရောက်ပြီးတော့နိုင်ငံရေးအကျဉ်းသားတချို့နဲ့လည်းတွေ့ဆုံခဲ့တာကြောင့်မလို့အနိုင်ဆုံးထောင်တွင်အခြေအနေတွေတိုးတက်ကောင်းမွန်လာနိုင်တယ်လို့နိုင်ငံရေးအကျဉ်းသားမိသားစုဝင်တွေကမျှော်လင့်နေကြပါတယ်။ကုလသမဂ္ဂကိုစလဲကိုအခုလိုပြည်ဝင်ခွင့်ပေးပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုတွေ့ဆုံခွင့်ပေးတာထက်နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ဖို့ပါဝင်လူ့ခွင့်ရေးတိုးတက်ပြောင်းလဲမှုတွေအတွက်မစ္စတာကင်တာနာရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့လေးစားလိုက်နာဖို့အရေးကြီးတယ်လို့လည်းလှုပ်ရှားသူတွေကယူဆပါတယ်။အပြည့်အစုံကိုတော့ကိုသားညုံကဆက်ပြီးပြောပြပေးပါမယ်ရှင်
။မစ္စတာကင်တာနာဟာဒီကနေ့မနက်ပိုင်းအင်းစိန်ထောင်ကိုသွားပြီးတော့နိုင်ငံရေးအကျဉ်းသား9ဦးနဲ့တွေ့ဆုံပြီးတဲ့နောက်တော့ဒီအင်းစိန်ထောင်ကစေုံအပါအဝင်ထောင်နေနေရာချို့ကိုလှည့်ပတ်ကြည့်ရှုပါတယ်။တွေ့ဆုံလူတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းမစ္စတာကင်တာနာကနေပြီးတော့အာဏာပိုင်တွေကိုကြိုတင်ဆင်းပို့ပြီးတော့တွေ့ခွင့်တောင်းခဲ့တယ်လို့သိရပါတယ်။ဒီလွန်ခဲ့တဲ့2010တကြံလုံးကရန်ကုန်မှာဘုံကွဲမှုတွေနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးခံခဲ့ရတဲ့ဒီနိုင်ငံရေးကျင်းသားစီသူဇေယျကိုလည်းမစ္စတာကင်နာနာကသွားရောက်တွေ့ဆုံခဲ့ပါတယ်။ဒီအခုလိုမျိုးတွေ့ဆုံခဲ့ရတဲ့အတွက်အနေဆုံးအဖြစ်တော့နိုင်ငံရေးကျင်းသားတွေရဲ့ထောင်ရင်းအခြေအနေတိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်တယ်လို့ပဲသူတို့လွတ်မြောက်လာဖို့အထီးလည်းမျှော်မှန်းမိတယ်လို့ဒီနိုင်ငံရေးကျင်းသားစီသူဇေယျရဲ့မိခင်ဖြစ်သူဒေါ်ယီတင့်က view ကိုပြောပါတယ
်။မျှော်လင့်တာပေါ့နော်။တကယ်လို့သူတဲ့မှာလည်းတော်သူမတရားပြစ်ခံစားနေရတယ်ပမာကကဖြစ်သွားတယ်လို့ထင်တာပဲလေသူရမှုမှာတော့တကယ်ကသက်သေမရှိဘူးလေရဲအစ်တာဆိုတော့တကယ်လို့သူအနေနဲ့ဟောဖြစ်မယ်ဆိုရင်လည်းသက်သေမယ်လို့ထင်တာပဲပေါ့လေပမာတရားပြစ်လာရင်တော့အကောင်းဆုံးပဲလို့တော့ပြောနေတာပဲလေအနည်းဆုံးတော့နေတိုင်းနဲ့လူ့ခွေရင်ကြီးညဖြစ်မယ်လို့တော့ထင်တာပဲလေသူတို့မှနေရတာကတော့ကျွန်မရင်မြင်ဘူးတာလေဝိစာရပါတော့တော်ဆိုးသွားတယ်သူဝိချာရဲ့ဝိစာရပါရလေအဲ့လိုမျိုးလေလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့နည်းနည်းကြီးကြီးဆိုးဆိုးဖြစ်လာမယ်လို့ထင်တာပေါ့
မစ္စတာကင်နနာအနေနဲ့ကတော့မြန်မာနိုင်ငံကို2010ဖေဖော်ဝါရီလမှာနောက်ဆုံးလာရောက်ခွင့်ရခဲ့တာပါကုလသမဂ္ဂလူ့ခွင့်ရေးကူစလေရီအနေနဲ့မြန်မာနိုင်ငံကိုရောက်တိုင်းတော့ဒီအင်းစိန်ထောင်နေရာအချို့ကိုဝင်ရောက်စစ်ဆေးခွင့်ရတယ်လို့ပဲနိုင်ငံကျင်းသားအချို့နဲ့လည်းတွေ့ဆုံခွင့်ရလေရှိပါတယ်ဒါကြောင့်လည်းမစ္စတာကင်တနာအနေနဲ့အခုလိုတွားရောက်ခွင့်ရတာကိုထူးခြားတယ်လို့မယူဆပဲနဲ့တကယ်တမ်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့နေရာတွေကိုဒီမစ္စတာကင်တနာကိုတရိုက်တွားရောက်ခွင့်ပေးတဲ့နယ်လို့ EPP နိုင်ငံရေးကျင်းသားများကကြီးဆောက်ရှောက်ရဲ့အသင်းရဲ့တွဲဘက်တွင်းမှုကူဘူကြီးကပြောပါတယ
်တကယ်တမ်းလူခွင့်ရေးချိုးဖောက်တဲ့နေရာတွေကိုသူတွားခွင့်ရတယ်လို့ကျွန်တော်တို့မသိရသေးဘူးအင်းစိန်ထောင်တော့တွားလို့ရတယ်တချို့နေရာတွေတွားလို့ရတယ်တချို့လူတွေနဲ့တွေ့လို့ရတယ်အဲ့ဒါတွေကမြို့ပေါ်တွေမှာများနေတယ်တကယ်လူခွင့်ချိုးဖောက်မှုတွေကြေကြေပြန့်ဖြစ်နေတဲ့နေရာတွေကိုသူသွားပြီးလေ့လာခွင့်ရမယ်ဆိုလို့ရှိရင်တော့ဒီမှာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုသူအသေးစိတ်ပို့ပြီးတော့သိနိုင်ပါပါ။အဲတော့အခုကနိုင်ငံရေးအခြေအနေတွေကိုသူတို့ကတစားကံအဖြစ်နဲ့အသုံးပြုနေတာမျိုးတွေရှိတယ်။ဥပမာတချို့နိုင်ငံကရဲ့ PR တွေသိများလာပြီဆိုလို့ရှိရင်နိုင်ငံရေးအခြေအနေကြာခဏလောက်ကိုထုတ်ပေးလိုက်အဲဒီအချိန်မှာနိုင်ငံကနေပြန်ပြီးတော့သူတို့ကိုထောက်ခံလိုက်ဆိုတော့တချို့ဒီနိုင်ငံကကိစ္စတွေကိုနိုင်ငံကကိစ္စတွေမှာသူတို့လူချင်းနဲ့ဟောက်ရဖို့အတွက်အဲလိုလှုပ်လိုက်ဖမ်းလိုက်နေကြတာနေတဲ့ပုံစံမျိုးရှိနေတယ်ဆိုနိုင်ငံရေးကျင်းသားတွေကိုတရားခံပြည်နဲ့သုံးနေမယ်အစားကိုတကယ်စစ်မှန်တဲ့ဒီနိုင်ငံရေးကျင်းသားတွေကိုလုတ်ဖို့ခိုင်မဲ့ပြည်နဲ့သဘောထားပြီးလွှတ်ပြေးလိုက်ပြီးပူပေါင်းလုပ်ဆောင်တာကအကောင်းဆုံးဖြစ်ဖြစ်မှာပါ
မြန်မာစုအနေနဲ့မြန်မာနိုင်ငံတွင်းကလူခွင့်အခြေအနေတိုးတက်တဲ့ဆိုတာတကယ်ပြချင်တယ်ဆိုရင်တော့အခုလိုမျိုးဒီမစ္စတာကင်နနာကိုလက်ခံကြိုဆိုတာတဲ့မစ္စတာကင်နနာရဲ့အကြံပြုချက်တွေကိုလိုက်နာဆောင်ရွက်ဖို့ပူပြီးတော့အရေးကြီးတယ်လို့ကိုပူကြီးကပြောပါတယ
်သူကတော့သူ့ဘက်ကနေပြီးတော့ဘလို့တွေလုတ်ပြနေဆိုတဲ့အကြံဉာဏ်ကိုတော့သူပေးပါပါအဲ့တော့အဲ့ဒီအကြံဉာဏ်တွေကိုဟိုအစိုးရဘက်ကနေပြီးတော့တကယ်သေးချာချာနားထောင်ပြီးတော့ဟိုအဲ့ဒီအကြံဉာဏ်တွေအတိုင်းကိုလုပ်ဆောင်သလားဆိုတာဟာပါဟာကအရေးကြီးပါတယ်အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်တော့မြန်မာနိုင်ငံကိုလာရောက်ခွင့်ပေးတယ်တချို့နေရာတွေကိုသွားခွင့်ပေးတယ်ပြီးလို့ရှိရင်လူ့ခွင့်ကော်စီမှာလည်းဖြစ်ဖြစ်ကုလသမဂ္ဂမှာလည်းဖြစ်ဖြစ်ကျွန်တော်တို့ကကုလသမဂ္ဂနဲ့ပူးပေါင်းလုပ်ဆောင်နေပါတယ်ဆိုတော့ပြည်ချင်းရုံအတွက်ကိုသူ့ကိုဖိတ်ကြလားဆိုတဲ့ဟာကကျွန်တော်တို့မေးပေါ်မှာ
မြန်မာနိုင်ငံမှာလူ့ခွင့်အခြေအနေတိုးတက်ဖို့နဲ့နိုင်ငံအရာပြောင်းလဲတွေဖြစ်လာဖို့ဆိုရင်ကနေဦးဆုံးစစ်နေတဲ့နိုင်ငံကျင်းသားတွေကိုလွှတ်ပေးရမယ်ဆိုပြီးတော့လူခွင့်လှုပ်ရှားသူတွေကရောအတိုက်ခံဒီမိုကရေစီရေလှုပ်ရှားသူတွေကပါတောင်းဆိုထားကြတာပါအခုဒီအတော်အတွင်းမှာလည်းအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့အတိုက်ခံဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်တို့အကြားတွေ့ဆုံမှုတွေနောက်သမရဦးသိန်းစင်ရဲ့မိကွန်းတွေကြောင့်မကြခင်မှာနိုင်ငံကျင်းသားတွေလွတ်လာလိမ့်မလားဆိုပြီးတော့ဒီအများကမျှော်လင့်ဆောင်ဆိုင်နေကြတဲ့အချိန်ကာလလည်းဖြစ်ပါတယ်ခင်ဗျာ